ပြောင်းဆုံးနေတဲ့ Air Asia လေယာဉ်ဟာပင်လယ်ယူရင်အောက်ထမ်းမှာရောက်နေပြီလို့အင်ဒိုနီးရှားရှာဖွေရေးနဲ့ကယ်ဆယ်ရေးအကြီးအကဲကပြောကြားလိုက်ပါတယ်။ခီးတန်တဲ့လေယာဉ်ဝန်ထမ်းစုစုပေါင်း162ဦးပါသွားတဲ့ Airbus 320အမျိုးအစားအဲ့ဒီလေယာဉ်ဟာအင်ဒိုနီးရှားနိုင်ငံ Java ပင်လယ်ပြင်အတွင်းမှာတင်းငွေနူနေကပြတ်ကျသွားခဲ့တယ်လို့ယူဆရကြောင်းအဲ့ဒီရှာဖွေကယ်ဆယ်ရေးအဖွဲ့အကြီးအကဲဘန်ဘန်ဆူလစ်စီယိုကသတင်းတောက်တွေကိုဒီကနေ့ပြောပါတယ်။တောကဖီစီနေကြတဲ့ခီးတန်ရဲ့မိသားစုတွေကပြောလင်းချက်တစုံတရာထွက်လာလို့နဲ့ဆောင်းဆန်းနေကြတဲ့အချိန်မှာပဲဒီကနေ့ရှာဖွေရေးတွေကိုဆက်လက်ပြုလုပ်နေပါတယ်။တင်မော်တွေ၊လေယာဉ်တွေ၊ရဟယာဉ်တွေအသုံးပြုပြီးရှာဖွေရေးလုပ်ငန်းတွေကိုဆက်လက်ပြုလုပ်နေကြတာမှာအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကလည်းကူညီရှာဖွေပေးဖို့အဆိုပြုထားပါတယ်။ဇင်းလုံးတက်တက်တာတာနဲ့စီးလို့ရတဲ့ Air Asia လေယာဉ်ဟာအင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့ကနေစင်ကာပူနိုင်ငံကိုထွက်ခွာနေချိန်ဒေသဆန္ဒချင်းတင်းငွေတွေနဲ့မနေ့9:40မိနစ်မှာပျောက်သွားခဲ့တာပါ။လေယာဉ်ဆထွက်ပြီး42မိနစ်အကြာခီးစဉ်တဝက်နီးပါးလောက်ရောက်ချိန်မှာအဆက်အသွယ်ပြတ်တောက်သွားခဲ့တာဖြစ်ပါတယ်။အခုလေယာဉ်ဟာမလေးရှားနိုင်ငံအခြေစိုက်Air Asia ကုမ္ပဏီဌာနတစ်ခုဖြစ်တဲ့ Air Asia Indonesia ရဲ့စီမံခန့်ခွဲမှုအောက်မှာလဲပတ်နေတဲ့ခီးတန်ရင်လေယာဉ်ပဲဖြစ်ပါတယ်။